အမေရိကန်နိုင်ငံသားဝင်ကြီးမိုက်ပွန်ပီယိုကရှစ်တောင်အာရှနိုင်ငံများအသင်းအာဆီယံအဖွဲ့ဝင်နိုင်ငံတို့ကနိုင်ငံသားဝင်ကြီးတွေကိုဒီတစ်ပတ်ထဲတယ်လီဖုန်းနဲ့ဆက်သွယ်ပြီးနှစ်နိုင်ငံဆက်ဆံရေးကိစ္စတွေနဲ့တောင်တရုတ်ပင်လယ်ကိစ္စအကြောင်းဆွေးနွေးခဲ့ပါတယ်တောင်တရုတ်ပင်လယ်ရဲ့မလေးရှားနိုင်ငံနေပြည်တော်ပိုင်ခွင့်မရှိကြောင်းတရုတ်တို့ရဲ့ပြောကြားချက်ကိုမလေးရှားနိုင်ငံကပြီးခဲ့တဲ့အပတ်တည်းတင်းတင်းမာမာတုံ့ပြန်အပြေးမှာဝန်ကြီးပုံပီယိုကအာဆီယံနိုင်ငံသားဝန်ကြီးတွေကိုအခုလိုဆက်သွယ်ဆွေးနွေးခဲ့တာလည်းဖြစ်ပါတယ်တင်းတင်းလာနေကဝန်ကြီးပုံပီယိုကအင်ဒိုနီးရှားနိုင်ငံသားဝန်ကြီးရက်နော်မဆူရီနဲ့ COVID-19 တုံ့ပြန်ရေးကိစ္စနဲ့လုံခြုံရေးကိစ္စတွေကိုဆွေးနွေးခဲ့သလိုတရုတ်နိုင်ငံနဲ့နေပြည်တော်အရင်ပွားနေတဲ့အရှေ့တောင်အာရှနိုင်ငံတွေကိုထောက်ခံတယ်လို့လည်းပြောခဲ့ကြောင်းအမေရိကန်နိုင်ငံသားဝန်ကြီးဌာနကအင်္ဂလိပ်ကသတင်းထုတ်ပြန်ခဲ့ပါတယ်။အလားတူပဲစင်ကာပူနိုင်ငံသားဝန်ကြီး Vivian Balakrishnan နဲ့ဆက်သွယ်ပြီးတရုတ်နဲ့ညင်းပွားနေတဲ့မလေးရှား၊ဗီယက်နမ်၊ဖိလစ်ပိုင်နဲ့ဘရူနိုင်းနိုင်ငံတွေကိုထောက်ခံကြောင်းဝန်ကြီးပုံပီယိုကပြောခဲ့ပါတယ်။ဩဂုတ်လ6ရက်နေ့ဗော်ဒုံးနေ့မှာတော့ဗီယက်နမ်ဒုတိယဝန်ကြီးချုပ်နဲ့နိုင်ငံသားဝန်ကြီး Pham Binh Minh နဲ့မလေးရှားနိုင်ငံသားဝန်ကြီးဟေရှာမော်ဒင်တို့ကိုတရားစီတယ်လီဖုန်းနဲ့ဆက်သွယ်စကားပြောခဲ့ပြီးနိုင်ငံတကာဥပဒေအောက်မှာအရှေ့တောင်အာရှနိုင်ငံတွေရဲ့အကျိုးစီးပွားနဲ့အချုပ်အခြာအာဏာပိုင်ဆိုင်ခွင့်ကိုအမေရိကန်နိုင်ငံကထောက်ခံတယ်လို့ဝန်ကြီးပုံပီယိုကပြောပါတယ်။ဇူလိုင်လ29ရက်နေ့ကမလေးရှားနိုင်ငံကကုလသမဂ္ဂကိုတရားဝင်တန်တမာရေးဆိုင်ရာစာတမ်းတောင်ပို့ခဲ့ပြီးတရုတ်တို့ရဲ့ရင်းဆက်90ပါးနယ်နိမိတ်သတ်မှတ်ချက်ကိုပယ်ချခဲ့ပါတယ်ခင်ဗျ။